ကယင်းဒီဒေသကယားပြည်နယ်လိုက်ကော်မြို့မှာတော့စစ်ကောင်စီတက်နဲ့ကယင်းဒီတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကြားမှာတိုက်ပွဲတွေတကြောပြန်ဖြစ်ပွားနေတယ်လို့ဒေသခံတွေနဲ့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။တိုက်ပွဲတွေကြားမှာထိခိုက်သေးခြင်းမှုတွေကြောင့်ဒေသခံတွေကနေရွှန့်ခွာနေကြရတာပါ။ကယင်းဒီဒေသဘက်ကစစ်ရေးအခြေအနေနောက်ဆုံးရသတင်းပေးပို့ထားတဲ့ရန်ကုန်ကသတင်းကိုအခြေခံပြီးတော့အလိမ်မာတင်ပြပေးထားပါတယ်။
ကရီဒီပြည်နယ်လွိုက်ကော်မြို့ကိုအပြည့်အဝပြန်လည်ထိန်းချုပ်နိုင်ဖို့ကြိုးပမ်းနေတဲ့စစ်ကောင်စီတပ်တွေနဲ့တိုက်ပွဲတွေပြန်ဖြစ်နေတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတွေကပြောပါရယ်တိုက်ပွဲတွေကြောင့်ထိခိုက်ပျက်စီးမှုတွေလည်းရှိနေကြောင်းကရီဒီအမျိုးသားများကာကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအေဆိုးက VOA ကိုပြောပါရယ်
စစ်ကောင်စီဘက်ကလွိုက်ကော်မြို့ကိုပြန်လည်ထိန်းချုပ်နိုင်ဖို့အတွက်စစ်ကြောင်းတွေဖြန့်ပြီးတော့စစ်ကြောင်းတွေထိုးနေတာမျိုးတွေရှိတဲ့အတွက်တော်လိုင်းတပ်ဖွဲ့တွေနဲ့တောင်တိုက်ပွဲဖြစ်ပေါ်ရခြင်းဖြစ်ပါတယ်ပေါ့နော်
တိုက်ပွဲကတော့ဒီတောင်ကိုလက်ကော်လမ်းမြို့ဝင်ပေါ့နော်မြို့ဝင်မြို့ထွက်ဖြစ်တဲ့ဒီမိုင်းလုံးရက်ွက်ဘက်ကနေစရတယ်ပေါ့နော်ဒီမိုင်းလုံးရက်ွက်ဘက်တောက်လျှောက်တိုက်ပွဲတွေဖြစ်ပါတယ်တိုက်ပွဲကတော့ဟိုခါတိုင်းလိုပဲပေါ့နော်မြို့ပေါ်ရက်ွက်မှာဖြစ်တဲ့အပြန်အလှန်ပြစ်ခတ်မှုတွေဖြစ်တဲ့စစ်ကောင်စီဘက်ကလက်နေကြီးတွေတုံးတယ်ဟိုလက်နေကြီးတွေစမတန်တုံးတယ်ဒီဟိုပေါ့နော်အိမ်တွေတိုက်ခိုက်ပျက်စီးတယ်ပေါ့နော်အဲ့ဒီအခြေအနေမျိုးတွေကတော့ရှိပါတယ်
တိုက်ပွဲအတွင်းနှစ်ဖက်ထိခိုက်ကြဆုံးမှုတွေနဲ့နေအိမ်အဆောက်အအုံထိခိုက်ပျက်စီးမှုတွေရှိပေမဲ့အသေးစိတ်မသိရသေးဘူးလို့လည်းပြောပါရယ်ဒီလာဇန်တုံးကတော့လွိုက်ကော်မြို့လူနေရပ်ကွက်မှာလက်နက်ကြီးကျရောက်ပါကွယ်မှုကြောင့်ကလေးတကယ်အပါအဝင်၃ဦးသေဆုံးခဲ့တယ်လို့ကရီဒီလူခွေရေးတီထောင်သူကိုပညာက VOA ကိုပြောထားပါရယ်လွိုက်ကော်မြို့ကိုထိန်းချုပ်နိုင်ဖို့ပြီးခဲ့တဲ့ဇွန်လစံပိုင်ကလေးကစစ်ကောင်စီတပ်တွေကြိုးပမ်းနေတာလို့လည်းဒေသခံတွေနဲ့ကာကွယ်ရေးအဖွဲ့တွေကပြောပါရယ်မကြသေးခင်ကစပြီးတော့ဆစ်ရှောက်ဒုက္ခတွေတွေနေရက်ပြန်လာဖို့တိုက်တွန်းတာဈေးဆိုင်တွေပြန်ဖွင့်လှစ်ပြီးတော့ရင်လိုင်းတွေပြေးဆွဲခိုင်းတာမျိုးတွေရှိတယ်လို့လည်းပြောပါရယ်တိုင်းရင်းသားတည်နှထာနာဖြစ်တဲ့ဂန္ဓာယဝတီတိုင်းကလည်းရန်ကုန်လိုက်ကော်ရင်လိုင်းတွေလည်းပြန်လည်ပြေးဆွဲမှုတွေရှိနေပြီးတော့ဇူလိုင်လ16ရက်နေ့ကတည်နှဖော်ပြခဲ့ပါရယ်မျိုးဆက်သစ်ရင်လိုင်းကတော့ပြီးခဲ့တဲ့ဇူလိုင်လ16ရက်နေ့ကစတင်ပြီးတော့ရန်ကုန်တောင်ကြီးပြေးဆွဲပြီးအဲဒီကနေတဆက်တောင်ကြီးလွိုက်ကော်ကိုပြေးဆွဲမှာဖြစ်တယ်လို့ဖော်ပြထားပါတယ်။စီဆိုင်လွိုက်ကော်ပြည်တော်စုလမ်းမကြီးကိုစစ်ကောင်စီတပ်ကထိ ंछ ုံလိုက်နိုင်တဲ့အချိန်ရင်လိုင်းတွေပြေးဆွဲခိုင်းတာမျိုးလှုပ်လာတာလို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအေဆိုးကပြောပါတယ်။
စစ်ကောင်စီကတော့ဒီစီဆိုင်လက်ကော်လမ်းဝန်တာထိန်းချုပ်လိုက်နိုင်တယ်ဖြစ်တဲ့အတွက်အဲ့ဒီဒီရင်တိုင်းပြည့်စုံမှုတွေကတော့ရှိနိုင်တယ်ပေါ့နော်။နောက်ပြီးတော့မှဟိုစစ်ကောင်စီကဒီအတင်းအဓမ္မသူတို့ရဲ့ဝန်ထမ်းတွေကိုပြန်လည်နေထိုင်တာစီလံမျိုးတွေအတင်းအဓမ္မနော်သူတို့ထောက်ခံတဲ့လူတွေကိုဒါဆိုင်ဖွင့်ခိုင်းတာမျိုးတွေရှိတယ်ပေါ့နော်။ဆိုတော့ဟိုစစ်ကောင်စီနဲ့နီးနွယ်တဲ့လူတွေနောက်ပြီးတော့မှဟိုစစ်ကောင်စီအလို့ကြဟိုလုပ်ပေးတဲ့လူတွေကတော့ဒီအမျိုးကိုပြန်လည်ပြီးတော့မှနေထိုင်လို့ရတဲ့ပုံစံမျိုးပေါ့အောင်လို့လုပ်တာမျိုးတွေတော့ဟိုရှိနိုင်တယ်ပေါ့နော်
ဒါပေမဲ့လည်းစီရေးတင်းမာမှုတွေကြောင့်နေရက်ဆော့ခွာခဲ့ကြရတဲ့ဒေသခံတွေကတော့လုံခြုံရေးအတွက်စိုးရိမ်နေကြဆဲဖြစ်ပါတယ်
။ဆက်တူလို့မရဘူးဒီကဲဒီကဲဆက်တူလို့လည်းမရဘူး။ဒီတော်လို့လည်းမရဘူး။ဒီတော့မကောင်းဘူးပြောရဲ။တော်တော်သတိတော့
ပြီးခဲ့တဲ့နှစ်ကုန်ပိုင်းကစပြီးတော့တိုက်ပွဲတွေပြင်းထန်ခဲ့ရမှာလွိုက်ကော်မြို့ကအများအပြားအိုးအိမ်ဆုံးခွာပြီးတော့ဘေးကင်းတဲ့တခြားမြို့နယ်တွေစီကိုပြောင်းရွှေ့နေထိုင်ကြပြီးအများစုကအခုချိန်ထိမပြန်နိုင်သေးပါဘူး။ကရီဒီဒေတာစီရေးတင်းမာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဒေတာခံအာဏာပိုင်တွေကိုဆက်သွယ်မေးမြန်းလို့မရသလိုစစ်ကောင်စီကတစုံတရာသတင်းထုတ်ပြန်ထားတာမတွေ့ရသေးပါဘူးရှင်။